ြည့်ကျွန်တော်ဆွေးနွေးခြင်းအကြောင်းအရာကိုနှစ်ပိုင်းခွဲပြီးပြောချင်ပါတယ်ပထမတစ်ခုကတို့အိမ်သူစင်ဟာတရားလွှတ်တော်ရှင်းနေကြည့်သူဖြစ်တဲ့အတွက်ကြောင့်ဥပဒေကြောင့်လည်းပတ်သက်တဲ့အပိုင်းကိုမေ့ကျင်ပြီးတော့ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးမေးပြစေတို့အိမ်သူစင်ဟာရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတယောက်ဖြစ်တဲ့အတွက်ဆိုဥပဒေကြောင့်အရာမေးမယ်ဆိုရင်တော့အခုရခိုင်ပြည်နယ်တွင်းမှာရွာသားတချို့ကိုမစင်ကားလို့ဖမ်းဆီးစစ်ဆေးတဲ့အတွင်းမှာသေဆုံးသွားတယ်ဆိုတဲ့သတင်းတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ရက်ကိုအချင်းချင်းလေးသိရစေခင်ဗျာ
သူကရွာသား73ယောက်လောက်အစ်စ်တွေရဲ့မြောက်ဦးရဲ့မင်းရဲ့မြောက်ဦးရဲ့ကဟိုရွာကြီးကစတဲ့ဖြစ်ပေါ့လေအဲ့လိုတွေကိုဖမ်းတယ်ဆိုတဲ့အနေထားမှာရှင်းမှာကူတဲ့တယောက်ကတည်သွားပြီးမှပဲသူ့ကိုဂျဲနဲ့ထဲကိုအပ်လိုက်တယ်เออมณีก็เว้ยจม้าโหยงก็เปล่าเตียสวยปิ่นเลยสร้าหลอกไปจม้าติบาเลยไอ้เนี่ยจ้ามาดูผิดแค่เลยสรอกชักโกปิ่นเนี่ยเวมันอยู่เลยชื่อตัวโป่เลยเวมันกาลปี้ตัวได้คํามาติยะแค่ไม่ปาเด้เนี่ยอาจารย์ผู้อุเวเลยสุดีรอเวมันแท้อยู่เลยไอ้อันนี้ดิที่จม้าโหติบาเลยรอบที่คําญาอู้ก็ขอตัวเลยชื่อตัวก็ปลานอยู่ล่ะเลยโหเวมันชื่อเป็นแม่ဒီအဆွေကျင်တဲ့အနေထားမရှိဘူး။ဒီစဲဥပေလုံထုံးလုံတွေနဲ့လုံးဝမမြင်မျိုးဖြစ်နေတဲ့မြောက်ဦးမျိုးနဲ့ကျောင်းတော်အမှုလို့လူတွေတိကျတဲ့ကိစ္စပါ။အဲ့မှာ73ယောက်ရှိပါတယ်။နောက်လက်ကက28ယောက်မှ3ယောက်ပြေဆုံးသွားတဲ့ကိစ္စရှိပါတယ်။တင်းတွေမှာလည်းပဲဟိုကျိုးဆဲချပြီးတော့တည်တယ်၊နှလုံးရောကလည်းတည်တယ်၊နောက်တစ်ယောက်ဆိုခေးပြတ်တည်စသဖြင့်ပေါ့။ဒီပေမဲ့အကျိုးရာကအစတည်တယ်ဆိုတာကိုမိသားစုတွေကအတိပေးခဲ့လားဆိုတာမျိုးတွေနင်းနေတဲ့အခါမှာမပေးခဲ့ဘူးဆိုတဲ့အနေထား။ဒါကြီးဟာတကယ်ကိုဥပဒေနဲ့မညီရဲနဲ့ဒီလိုထိခိုက်နေနိုင်ရတဲ့လူခွေဆိုးကျုံတွေဆိုတာတော့မြင်တာနေပါတ
ယ်။ဖန်းစီစစ်စေးတာဟာရဲလားစစ်တလားခင်ဗျာ
။တက်ကပါ။ကပ်ပြီးရဲကိုဆွဲလိုက်တယ်။ဒါပေမဲ့ရမန်ရှိရဲ့ပေါ့လေ။တရားစွဲကြင်ရမယ်နေမှာအဲ့ဒီဥပဒေမဟုတ်တော့ဘူး။နောက်ဥပဒေတစ်ခုနဲ့ချက်ပြီးတော့အရေးယူတယ်။နောက်ဒီအခါမှာပါတယ်လေရမန်ယူတယ်ဆိုတာမျိုးတွေကစကျမတို့ကြုံတွေ့နေရပါတယ
်။စစ်တပ်ကကျွန်တော်ရဲ့ပြမှုတွေကိုအရက်ဖက်တရားရုံးကစီရင်ခွင့်ရှိပါသလား။စစ်ဖက်ဆိုင်ရာတရားရုံးကပဲစီရင်ရမယ်လို့များပြဋ္ဌာန်းထားသလားလို့ပါ
။ဒါကတော့စစ်ဖက်မှာစစ်တပ်ကစစ်မှုထမ်းနေတဲ့လူတွေကျွန်တော်ရဲ့အမှုကတော့စစ်ဖက်ရောနေဖက်ရောအရေးယူတာတွေတော့ရှိပါတယ်။အခုကအရက်သားတွေနဲ့ဆက်ဆိုင်တာကိုတက်ကဖမ်းလိုက်ပြီးစုံစမ်းစစ်ဆေးကာလအဆိုပြီးတော့ရဲလက်ခဲကိုအမှားတွေရောက်တဲ့အနေထားပါရောက်ပြီဆိုရင်ဟိုလူကိုရမန်ယူထားတဲ့ဥပဒေနဲ့တရားစွဲကြည့်ရမယ်ဟိုတက်မှတ်ထားတဲ့ရဲပုံသွားရင်နောက်ဥပဒေကိုလည်းထည့်ယူလိုက်တယ်ဒါမျိုးတွေကတော့ကျွန်မအခုလက်ရှိလိုင်းရဲ့အမှုသုံးလေးမှုမှာတောင်မှကြုံတွေ့နေရတဲ့အနေထားပါ
ဟုတ်တော့ဤနုစင်ပြောသွားတဲ့အတိုင်းဆိုလို့ရှိရင်ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်တဲ့တရားဥပဒေအရာ justice ကိုဖော်ဆောင်နိုင်မဲ့အလားအလာစိတ်အားနဲ့နေတယ်လို့ကျွန်တော်သဘောပေါက်ပါတယ်ဟုတ်ပါသလား
အဲ့ဒါဟာတကယ်ကိုမှန်ပါတယ်ဆရာအထူးသဖြင့်ဟိုမနေ့တနေ့ကတော့ကြောက်တမ်းမှဖြစ်သွားတဲ့ကိစ္စဆရာမနေ့ကစားပြီးလို့ဆယ်နာရီထိုးကလေးကပဲကျမစီကိုဖုံးတွေနဲ့အမျိုးသမီးတွေရောအမျိုးသားတွေရောတစားစားအကူတောင်းကြတယ်ဆရာကျမလည်းဒီနေ့မလည်းပြည်နေပြီအဲ့ညမှာသူကပေါ်လို့ညံ့လို့သူကပေါင်းသုံးလုံးလုံးနဲ့ဆက်ကြတယ်ဗျာဒီဘက်ကလေဒီဒီမှာဒီဘာဖြစ်ကြောင်းပြလာမလဲဆိုတာလေးပဲဖူတောင်းနေကြီးနဲ့ကိုမနေ့ရောင်းချူရင်းအောင်မလာသေးဘူးကျမစီကဒဏ်ရာရတဲ့သူနဲ့ပြည်သူတွေစီရင်ကိုဒါကျမမယုံပါဘူးလို့ပုံနဲ့ဘက်တွေနဲ့ပို့ကြတယ်ဗျာဒါပေမဲ့ကျမတို့ကဘာမှတိတိယောက်ယောက်ကိုမကူနိုင်ရဘူးဒါမျိုးကျမရှိနေလုံးနေတဲ့ရှိနေတယောက်အနေနဲ့အခုလိုပြည်သူရဲ့ပိုရိတ်ခိုင်းနေကြမှာလို့ကြတော့ငါတို့တက်ထားတဲ့ဥပဒေပညာငါတို့ယုံကြည်ကိုးစားတဲ့တရားဥပဒေဟာဒီအနေထားမှာဘာအရာရောက်လဲဆိုတော့မိခိုးမျိုးတွေနဲ့ကျမကိုယ့်ကိုယ်ကိုအပြစ်မကင်းတယ်လို့ပဲကျမခံစားနေရတယ်ဘသူ့ကိုတော့ပြောရမယ်ဘုံမတိတော့ဘူးလေအနေထားဒါပေမဲ့ကျမအင်တာဗျူးတွေမှာဖြေပါတယ်ဟိုဆရာမတို့ကအခု AMD ကနေပြီးတော့အဲ့ဒီပြင်ပြတိုင်တိုင်းစာပို့တယ်သမဒရဲ့နိုင်ငံတော်အကြိုင်ကြီးဆိုင်ဟိုကာရှုပ်ရဲ့လူကြီးအဲ့လိုချီရောက်ပါမလားဆိုတော့ဟောတိုင်းပြည်အုပ်ချုပ်တဲ့အကြီးအကဲတွေကိုမှကျမတို့တရားဥပဒေစိုးမိုးဖို့အတွက်တိုင်းပြည်သားတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်တင်ပြတိုင်ကြောင်းမှုမပြည့်ရင်ကျမတို့ဘယ်သူ့အားကွာမှာလဲအဲ့လိုမျိုးလေကျမပြောဘူးလေဆရာကျမရဲ့တကယ်ကိုပြင်းခံစားချက်ပါ
ဆိုတော့အဲ့ မင်းမြန်တို့ဆေဆုံးသွားတဲ့ကိစ္စနဲ့ပတ်သက်လို့စစ်ဆေးမင်းမြန်ခဲ့တဲ့လူတွေဘက်ကလူမှုရေးအဖြစ်စာနာမှုပြသတာတောင်းပန်တာကျင်းတဲ့မိသားစုကိုနှိမ့်သိမ်းရောကြီးပေးတဲ့ပုံစံမျိုးကရှိပါသလားခင်ဗျာ
ဒီလက်ကမှ28ယောက်ဖမ်းပြီးတော့အခု3ယောက်ဆုံးသွားတာနဲ့ပတ်သက်လို့တော့ဘာတစ်ခုမှမပြတဲ့အပြင်ဟိုလူကြီးမတန်တဲ့ဟိုကိုင်းဆောင်တဲ့အနေအထားတွေပြောတာပုံလိုက်ကဟို Facebook တွေမှာရေးကြတယ်လို့ပေါ့နော်အဟာတာဟိုနားထောင်နေရတယ်လို့ဆိုတာမျိုးတွေပ
ါဆိုဒီဖြစ်ခဲ့တဲ့ကိစ္စတွေအလုံးဟာတကယ်တော့ရခိုင်ပြည်နယ်အတွင်းမှာအေးအေးနဲ့တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာပို့ပြီးတော့များလာတယ်ဆိုတဲ့သဘောတွေ့ရပါတယ်ဆိုတော့အဲ့ဒီအေးအေးနဲ့နိုင်ငံရေးနည်းနဲ့အဖြေရှာဖို့ဘလောက်အလားလာရှိနေပါလဲအခုပထမတစ်ကြိမ်မကြတိခင်ကတွေ့ဆုံရတယ်ဆက်လက်ဆွေးနွေးမယ်ဆိုပြီးသဘောတူကြတယ်ဘာညာကြားလိုက်ရပါတယ်ဒီအတွက်တော့အနုစင်ပဲလို့မြင်ပါလဲခင်ဗျာအလားလား
တစ်ဖက်ကညီချင်းရဲ့တွေထိတ်ခေါ်လိုက်တယ်တစ်ဖက်ကလည်းကန်နေတာကိုလက်ခံပြီးတော့သွားပြီးတော့ပြူဆုံဆင်းနေတယ်သူကလေးကတစိုးတရားအတိုင်းသာချီဆောင်မှုတွေနဲ့ညှိနှိုင်းမှုတွေလုပ်နေတော့ညီချင်းဆိုတာကြားကိုရနိုင်မယ့်အနေအထားတွေဆိုတာကျမတို့ယုံကြည်ပါတယ်ဒါကြောင့်လည်းပဲကျမတို့ကလက်မချပါလက်မဆွတ်ပါ MCA နဲ့ညီချင်းရဲ့သွားကြပါဆိုတဲ့ဒီတော့ရောကတင်းနေတဲ့အချိန်မှာဆင်းမတိုးတဲ့ဖော်မြူလာကြီးကိုတော့မသုံးပါနဲ့ဒီလိုမျိုးမျက်နှာမှုရယ်ဆိုရင်ပေါ့လေ။ယာယီအပြစ်ခတ်ရဲကျဲတာတို့အဲ့လိုမျိုးလုံးတင်းနေဆိုတာလေကျမဦးအေးတော်ဦးဆောင်တဲ့အဖွဲ့ဟိုကျမကိုခေါ်ပြီးတော့တွေ့ကြနေပါလေကျမပြောတာတွေရှိခဲ့ပါတယ်
။နောက်ဦးအေးတော်ငေါဆောင်တဲ့ဒီရခိုင်ပြည်နယ်ညဉ့်ညမ်းတည်ငြိမ်ရေးအထောက်အကူပြုအဖွဲ့နဲ့ပတ်သက်ပြီးတော့ဘလောက်မျှော်လင့်ချက်ထားနိုင်ပါလဲဒီအဖွဲ့ဟာတကယ်ပဲအထောက်အကူပြုနိုင်နိုင်မယ်လို့ထင်ပါသလား။
ကျမကြည့်လိုက်တဲ့အနေအထားတော့ပထမတနေ့ကမိတ်ဆွေစကားလေးပြောပြီးနေလေကျွန်တော်တို့ကဘယ်လိုလုပ်ရမလဲအကြံပေးကြပါကျွန်တော်ကျမတို့ကအဲ့ဒီနေ့မှာနားထောင်တဲ့အဖြစ်နဲ့ဟိုကျမတို့ဟိုဖြတ်တန်းခဲ့ပါတယ်နောက်တနေ့မှာပဲပြီးသားပြေးခြင်းလေဆိုတဲ့အတွက်ကျမနဲ့ဦးအောင်ရကျော်လည်းသွားပြီးတော့တွေ့ပါတယ်အဲ့ဒီအချိန်မှာဦးအေးတော်အောင်ကရောဆရာဦးပြည့်မြင့်ရောနောက်ဘုဆုံးမောင်မောင်အောင်ရောအပွင့်ပွင့်နေနေပဲပြောစီခြင်းပါတယ်ဆိုတော့ကျမလည်းတကယ်ကိုပွင့်ပွင့်နေနေပဲပြောခဲ့ပါတယ်ဆော့တန်လန်တန်ဆိုတာပြောပါတယ်ကျမကလန်တန်ဆိုတာကြီးကိုကျမခံစားလို့မရဘူး10နှစ်လား15နှစ်လားဟိုရေးချေကိုပဲကြွားမယ်ဆိုရင်ရေးတော့မှအခုရောက်နေတဲ့ဒုက္ခတွေဘလို့တားဆီးမလဲဟဲ့တားမလဲအထူးသဖြင့်မြောက်ဦးရဲ့ပတ်သက်တဲ့ထိခိုက်မြင့်လာမှုတွေပေါ့လေကမ္ဘာအဝေးနှင်းနဲ့ပတ်သက်နေတဲ့အနေအထားတွေအဲ့လိုမျိုးတွေကိုပါကျမတို့တကယ်ကိုပွင့်ပွင့်နေနေပြောပြီးတော့ရင်ချင်းဆိုတာကြီးနဲ့ဇံပြောကြီးမသွားသေးနဲ့လက်တွေ့လုံနိုင်တဲ့အနေအထားမှာတော့ယာယီအပြစ်ခက်ရစေးကြီးကိုလုံးစေချင်ပါလေဆိုတော့ကျွန်မပြောပါတယ
်ဆိုတော့သူတို့ဘက်ကတုံ့ပြန်မှုကဘယ်လိုနေပါလဲသူတို့ဟာတော့အင်းနုစိန်တို့ပြောတဲ့အတိုင်းလောလောဆယ်ရေးရှည်တို့ထားလိုက်လက်တွေ့မှာအပြစ်ခက်ရစေးဘူးဆွေးနွေးဖို့ဓာရီဟာအရေးကြီးရဆိုတဲ့ကိစ္စကိုသူတို့ဆက်လက်တင်ပြလိမ့်မယ်လို့ထင်ပါလားထိရောက်လိမ့်မယ်လို့ယုံကြည်ပါလား
ကျွန်မစကားကိုလက်ခံပြီးတော့ဒီချက်ကိုလက်ခံပါတယ်ဆိုပြီးတော့ပြောပါတယ်။အင်းနှုံးနဲ့ကိုကျွန်တော်တို့တင်ပြမှာပါဆိုပြီးတော့လည်းကျမကိုပြောခဲ့
။နောက်တစ်ခုကဒီအဖွဲ့ကသက်ဆိုင်ရာဘရင်နဲ့တွေ့ဆုံပြီးတော့အကြံပေးတင်ပြဖို့ပေါ့လေ။သူတို့ရဲ့အဓိကတာဝန်ကအဲ့လိုပဲရေးထားပါတယ်။သူတို့ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော့မဟုတ်ဘူးပေါ့။ဆိုတော့သက်ဆိုင်ရာဆိုတဲ့အထက်မှာအေးအေးတပ်ဖွဲ့နဲ့ကတွေ့သင့်တယ်လို့မထင်ဘူးလား။သူတို့တွေ့မယ်ထင်ပါလား။တွေ့ဖို့ကစီစဉ်တယ်ကြားပါလား။
ဒီမဲ့အစီအစဉ်တော့မပြောပါဘူးခင်ဗျာကျမကပဲတကယ်လည်းဒီလိုမတည်မငြိတဲ့ကိစ္စကိုဆောင်ရွက်မယ်ဆိုရင်ဟိုဂျာခန့်အဖွဲ့အစည်းတစ်ခုကိုအမှန်တကယ်တုံးပြင်တယ်ဆောင်ရွက်ခြင်းလေဆိုရင်လည်းဦးအီတာအောင်တို့နဲ့ကျမတို့နဲ့ဆိုရင်တပါးတွေဝါတွေအသက်တွေကွာဟတာပဲရှိတယ်နော်အခုအီအီမှရှိနေတဲ့ဘုချုပ်ထုံးမျက်နှာရဲ့မြထုံးအောင်တို့ကျော်ဟန်တို့ကအစပေါ့လေကျမတို့ရဲ့ဟိုလူဟုကလေးကအဲ့တော့ရင်းဆက်ဆံမှုတွေနောက်နိုင်ငံဆက်ဆံရေးဟောပြောမှုတွေမှာတွေ့တာတွေအဲ့တော့ကိုစိတ်ကောင်းစေတနာကောင်းတဲ့တကယ်လူကျင်တဲ့အကြံမှုကိုလူကျင်နေကျမတို့ဘာဖြစ်လို့ဆောင်ရွက်ဖို့မဖြစ်နိုင်ရတာလဲဆိုတာမျိုးတွေကတော့ကျမပြုမလို့ပြောပါတယ်ဥပမာအားဖြင့်ကျမတို့ကအများနဲ့ပြောနေကြတဲ့ကျမတို့ရဲ့ပါတီဗန္ဓရေးမှုလည်းဖြစ်တဲ့ရခိုင်ပြည်နယ်ပြည်တော်ဥပဒေလည်းဖြစ်တဲ့ဥစံကျော်ထားတို့လို့ပုံကိုယ်တွေဘာဖြစ်လို့ဂျာခန်အဖွဲ့အဖြစ်တုံးလို့မရမှာလဲအဲ့အဲ့လိုကြီးဟာတကယ်လို့လုံးတွေအောင်လုံးချစ်အောင်စေတနာတန်တန်နဲ့လုံးနေတော့ကျမတို့ရဲ့အကျွေးတစ်ခုခုကိုတော့မြင်နိုင်ရဲ့ဆိုတာမျိုးလေကျမတို့ပွင့်ပွင့်လေးပြောပါမယ်အ
ANPP ဒေါ်အင်းနုစင်တို့ပါတီကလည်းပဲဒီကိစ္စအတွက်ဆောင်ရွက်နေတဲ့စူးစမ်းနေဆိုတော့ကြားပါတယ်ဆိုကြပါစို့သူတို့ရဲ့သဘောတူခွင့်ပြုချက်မရဘဲနဲ့စီယာကို initiative နဲ့ကိုစိုက်ပြီးတော့အေးအဖွဲ့နဲ့တွေ့တယ်ဆိုရင်တော့သူတို့ကတရားဥပဒေအရ section 1တွေပါတယ်နဲ့အရေးယူနိုင်တဲ့အခြေအနေရှိပါလား
ရှိပါပေါ့ဗျာကျမတို့ ENP ပါတီကကျမတို့ရဲ့သဘောအရသွားပြင်တယ်ဆိုချက်ချင်းကြီးအရေးယူမှာပေါ့
တော်ရရှိမြတ်ခင်ဒီခိုင်ပြည်နယ်ကိုတကယ်အေဂျင့်တည်ငြိမ်စေချင်တဲ့ဆိုရင်စစ်ပြိုင်တိုက်ခိုက်နေတဲ့ဘယ်နှဘက်ရဲ့သဘောထားတူညီဖို့အဓိကကြပါလိမ့်မယ်။ဆိုတော့ဒီညမှာတစ်ဖက်ရဲ့သဘောထားကိုမသိရဘဲနဲ့အဲ့ဒီဘက်နဲ့တွဲဆုံမင်းမြန်ခွင့်မရှိဘဲနဲ့တမန်ပြည်သူတွေစောင့်ကြည့်နေသူတွေရဲ့သဘောထားလောက်နိုင်ကြတော့တရားဥပဒေကင်းမဲ့ပြီးစစ်လင်းဖြစ်နေတဲ့ရခိုင်ပြည်နယ်အေဂျင့်တည်ငြိမ်ရေးလမ်းစာတွေ့နိုင်ပါမလားဆိုတာအလွန်ပဲသံသယရှိစရာဖြစ်နေတယ်လို့ပြောကြရင်ဂရုပအစီအစဉ်ကိုဒီမှာနေငုံချလိုက်ပါစီခင်ဗျာ။ကျေးဇူးတင်ပါတယ်။